ဒီကိမ်ပင်းနယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြတဲ့ရင်ညာဒုက္ခသည်တွေပြန်လည်ခေါ်ယူရေးလုပ်ငန်းစဉ်မှာ UNDP နဲ့ UNHCR ရုံတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရေးမြန်မာအစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ထိုးနိုင်မှုအတွက်အတက်နိုင်ဆုံးလိုင်လျောညှိနှိုင်းနေပြီးမကြာခင်အပြီးသတ်နိုင်တော့မှာဖြစ်တယ်လို့နိုင်ငံရေးဝန်ထမ်းတာကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးရမှာအမေရိကန်အဖွဲ့ဝင်တရုတ်နဲ့ရုရှားတို့ရဲ့ဖိမကူညီမှုဟာအပေးအယူသဘောမဟုတ်ပဲကြည့်ကြည့်ရင်းနှီးမှုကြောက်တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းမှာဥမျက်သူကပြောကြားလိုက်ပါတယ်။နိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဒေါ်ကင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ပွင့်လင်းမြင်သာရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်မှာUNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးနဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းဆောင်ရွက်ရင်းနားလည်မှုစွာကြောင့်လက်မှတ်ရေးထိုးနိုင်ရေးကိုအတက်နိုင်ဆုံးလက်ရောမှုတွေနဲ့ညှိနှိုင်းနေပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောဆိုလိုက်ပါတယ်
။ February လမှာစတင်ထုတ်ပြခဲ့ပါတယ်။ March လမှာသူတို့ဘက်ကကျွန်တော် First Concept Paper ကျွန်တော်တို့ပေးပါတယ်။အဲ့တော့ဒီ Concept Paper နဲ့ကျွန်တော်တို့ဝန်ကြီးအဆင့်လက်မှတ်ရေးထိုးထားတဲ့ Arrangement ကိုအခြေခံပြီးကျွန်တော်တို့MOU draft ကျွန်တော်တို့ဘက်ကနေပြန်ပြီးတော့အစိုးပြုထားပါတယ်အဲ့တော့ဒီကြားထဲမှာကျွန်တော်တို့ joint working group technical level ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်ဝန်ကြီးအဆင့်ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီဟာအခက်အခဲရှိသလားဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ UNDP နဲ့ UNHCR နဲ့ကျွန်တော်တို့အစိုးရနဲ့ဒါဆွေးနွေးညှိနှိုင်းနေတဲ့အခါမှာကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကျွန်တော် maximum flexibility ကျွန်တော်တို့ဖြည့်ဆော့မှုတွေကျွန်တော်တို့ဆောင်ရွက်နေပါတယ်အဲ့တော့ကျွန်တော်တို့မကြခင်လက်မှတ်ရေးထိုးနိုင်မှုရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေဖြည့်ဆည်းရမယ့်ပုံစံမျိုးကိုဖြန့်ဝေပေးဖို့ပြက်ကွက်နေပြီးတရင်အဆောင်ချထားတာတွေရှိနေတယ်လို့ဦးမြင့်သူကဝေဖန်လိုက်ပါတယ
်ကျွန်တော်တို့ဘက်မှာတက်နိုင်သေး awareness ကျွန်တော်တို့လုပ်တယ်အားလုံးလည်းသိမှာပါကျွန်တော်တို့ MU FM channel နဲ့ကျွန်တော်တို့ဒီကျွန်တော်တို့ဘာတွေလုပ်နေလဲ UHRD ကဘာတွေဆောင်ရွက်နေတယ်ဆိုတော့ Bengali language နဲ့ကိုကျွန်တော်တို့ announce ထုတ်ပါတယ်ဒါပေမဲ့ကျွန်တော်တို့ AP လတုန်းကဒေါက်တာဝင်းမြတ်ကြီးဒီ Caucus ရာမှာရှိတဲ့ camp စီကိုတွားကြည့်တဲ့အခါမှာဒီစခန်းနေရာနေကိုယ်စားလှယ်တွေနဲ့တွေ့တဲ့အခါမှာ repatriation process နဲ့ပတ်သက်လို့လုံးဝမသိကြပါဘူး verification form နဲ့ပတ်သက်လို့လုံးဝမသိကြပါဘူးအဲ့တော့ information blackout လုပ်ထားတယ်လို့ကျွန်တော်တို့သုံးသပ်ရပါတယ်
ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုအကြီးအကျယ်ခံနေရပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးကင်တွဲနေရတဲ့အခြေအနေကြောင့်မြန်မာအစိုးရကနိုင်ငံတကာအတိုင်းအဝန်းအနေနဲ့အပြုသဘောနဲ့ချင်းကပ်ဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှရိုဟင်ဂျာတွေကိုဖိနှိပ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအရေးယူရေးထုတ်ပြန်ချက်တွေအပေါ်လူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကအကာအကွယ်ပေးဖိမှန်နေတာဟာပေးယူသဘောမဟုတ်ပဲချစ်ကြည်ရေးအရာသာဖြစ်တယ်လို့ဦးမြင့်သူကပြောဆိုလိုက်ပါတယ်
။တရုတ်နဲ့ရုရှားတို့ကတော့သူတို့ဒီနေ့နိုင်ငံတွေ၊နောက်အာဆီယံဖွဲ့ဝင်နိုင်ငံတွေ၊နောက်အရှေ့အာရှမှာရှိတဲ့ဂျပန်၊ကိုရီးယား၊ကျွန်တော်တို့နဲ့ချင်းမီကြီးတဲ့ကျွန်တော်တို့ပေါ်နားလည်မှုရှိတဲ့နိုင်ငံအားလုံးနဲ့သူတို့ဆက်လက်သဘောဆောင်ကြောင်းမှာဖြစ်ပါတယ်။အဲ့တော့ဂျပန်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့နဲ့တရုတ်ပြည်သူတွေနိုင်ငံနဲ့ရုရှားဖက်ဒရေးရှင်းနဲ့ဒါကကျွန်တော်တို့နိုင်ငံချင်းချင်းသဘောဆောင်ရတဲ့အခြေအနေဖြစ်ပါတယ်။တော့ဒါကကျွန်တော်တို့ကပြောလို့ပြီးပြီဆောင်ရွက်ဖို့ပါဘူးကျွန်တော်တို့တိုင်းနိုင်ငံသားမှာရှိတဲ့အခြေအနေမျိုးကိုသိမ်းပြီးတော့ကျွန်တော်တို့ပေါင်းဆောင်ရွက်နေတာဖြစ်ပါတယ်
နေပြည်တော်ပြည်ကြားရေးဝန်ကြီးဌာနမှဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်ရှင်